မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းတွေမှာလူရဲစိတ်နေပြီဖြစ်တဲ့အချင်းသားတွေအပါအဝင်မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့နေရမှာဒီကနေ့လဲ180ကျော်နေရက်ပြန်ခဲ့ကြတာပါကယ်ဆယ်ရေးလေယာဉ်နဲ့ဒီကနေ့ပြန်ကြတဲ့အထက်မှာထိန်းသိမ်းစခန်းကမြန်မာနိုင်ငံသား60လောက်ပါဝင်ကြောင်းကိုလည်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ
်ဒီနေ့50ကျော်မြောက်ကျွန်တော်တို့ဒီ relief flight မှာဆိုရင်တော့အလုံးစုစုပေါင်းမြန်မာနိုင်ငံကိုပြန်သွားတဲ့182ယောက်ပေါ့ဒီအဲ့182ယောက်မှာအကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသမီး3ယောက်အပါအဝင်ဖမ်းတပ်ခံရတဲ့လူစုစုပေါင်းလူ60ကျော်ပြန်နေပေါ့ဒီ
မြန်မာနိုင်ငံမှာဆက်အနာတင်ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေရှုပ်ထွေးနေချိန်မှာပဲမလေးရှားရောက်မြန်မာနိုင်ငံသားတွေနေရက်ပြန်နေကြတာပါအနာတိတ်မှုကိုစန့်ကျင်တဲ့အနေနဲ့အလုံမစင်းပဲကန့်ကွက်တဲ့လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်နေကြတာကြောင့်နေရက်ပြန်မြန်မာနိုင်ငံသားတွေကျန်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေမှာအခက်အခဲတွေကြုံတွေ့နေရတယ်လို့လည်းဦးဆောင်ဝင်းကပြောပါတယ်။တီကြာခွဲထားဖို့စောက်ကြီးစင်တာတွေမရှိတဲ့အတွက်ရက်ွက်တွေထဲမှာယာယီထားဖို့စီစဉ်ရမှာလည်းကန့်ကွက်မှုတွေနဲ့ကြုံနေရတယ်ဆိုပြီးပြောပြပါတယ်
။ဟုတ်သားပေါ့တပတ်ကိုသုံးောက်ပေါ့လေတနင်္လာဗုဒ္ဓဘူးကြာသာပရင်းအဲ့လိုပို့နေတာပါ။ပို့တဲ့အခါမှာဘယ်လိုဖြစ်လဲဆိုတော့ပြည်တွင်းရောက်တဲ့အခါမှာတချို့လူရတယ်ဆီအောင်ဆီမနဲ့မလေးရှားပြန်လာရင်ဥစ္စာပေါ်တွေတခြားနိုင်ငံသားတွေပါမယ်လို့သူတို့ယူဆကြတယ်ဒါပေမဲ့ဒီပြန်သွားတဲ့လူရတယ်တခြားရင်းနေရကိုစီစစ်ထားပြီးတဲ့လူတွေဖြစ်တယ်မြန်မာနိုင်ငံသားတွေဖြစ်တယ်အဲ့စီစစ်ထားတဲ့လူတွေကိုပြန်ပို့နေချင်တာဖြစ်တယ်အနယ်ဒီအစိုးရလက်ထက်ကစပြီးကျွန်တော်တို့စီမံချက်ချပြီးတပတ်ကိုတုံးချင်ဖို့ကိုဒီမလေးရှားအစိုးရနဲ့ညှိနှိုင်းမှုရပြီးအောင်မြင်ပြီးကျွန်တော်ဒီဖေဖော်ဝါရီမှာဆက်တင်ပုံဖဲတယ်အဲဒီလိုပေါင်းဖို့ကျွန်တော်စစ်စစ်ပြီးတန်နယ်စီမြန်မာနိုင်ငံကိုပို့ဆောင်နေခြင်းဖြစ်တယ်ဒီဘွာတဲ့ကျွန်တော်အနယ်စီအစိုးရလက်ထက်တွေကနေအထက်မှထားတဲ့ဘွာရတွေရှိတယ်တခြားနိုင်ငံသားတွေပါဝင်မှုရှိမရှိတို့လည်းကျွန်တော်တို့ဒီ flight အသင်းကအမိကဆောင်ကြည့်ပြီးလေ့လာနေပါတယ
်မလေးရှားနိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရအစီအစဉ်နဲ့တပတ်ကိုတရက်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပို့ပေးနေရကနေဒီလာဇမ်းမှာပဲတပတ်ကို3ချိန်အထိတိုးမြင့်ခဲ့တာပါမလေးရှားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကတော့ထိန်းသိမ်းရေးစခန်းတွေကမြန်မာနိုင်ငံသား1200ကိုရှေ့သတင်းဘက်ကစပြီးမြန်မာရေတပ်ကရေချောင်းကနေပြန်လည်ခေါ်ယူဖို့အစီအစဉ်ထားကြောင်းကိုလည်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ဒီအစီအစဉ်အပေါ်မှာစိုးရိမ်ကြောင်းကိုလည်းပြောဆိုထားပါတယ်ရှင်